ကနေဒါနိုင်ငံမှာငငယ်ကြီးခုလွန်ခွင့်ရှောက်ထားပေမဲ့အခုချိန်ထိခွင့်ပြုချက်မရသေးတဲ့ကိုတန်းစိုးကိုကနေဒါအစိုးရကမြန်မာနိုင်ငံကိုပြန်ပို့ဖို့စီစဉ်နေတာကိုပြန်မပို့ရည်အတွက်သူ့ကိုထောက်ခံလူတွေကဝိုင်းပြီးကြိုးပမ်းနေကြပါတယ်။ကနေဒါလွှတ်တော်ဒူးဥက္ကဋ္ဌကလည်းဒီကနေဒါမြန်မာဒီလွှတ်တော်အမတ်များဖြစ်ကြည်အဖွဲ့ဥက္ကဋ္ဌလည်းဖြစ်တဲ့ Bruce Sterdon ကတော့ကိုတန်းစိုးကနေဒါနိုင်ငံမှာတရားဝင်နေခွင့်ရရည်အတွက်ထောက်ခံကြောင်းပြောခဲ့တဲ့အတွက်သူအမှုဟာအနေငယ်မျှော်လင့်ချက်ရောင်းချီတန်းလာပါလေကိုတန်းဆိုးအမှုနောက်ဆုံးအခြေအနေကိုကိုစော်ဝင်းနိုင်တင်ပြပါမယ
်ကနေဒါလွတ်တော်ဒုဥက္ကဋ္ဌလည်းဖြစ်ကနေဒါမြန်မာလွတ်တော်အမတ်များဖြစ်ကြည်အဖွဲ့ဥက္ကဋ္ဌလည်းဖြစ်တဲ့ Bruce Stanton ဟာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ရဲ့ကနေဒါခီးစဉ်တွင်တီးကြားတွေ့ဆုံခြင်းမှာကိုတန်းဆိုးရဲ့နိုင်ငံရေးခုလုံခွင့်ကြိုးပမ်းမှုနဲ့ပတ်သက်လို့ဆွေးနွေးပြခဲ့တယ်လို့ဆိုပါတယ်လွတ်တော်ဒုက္ခတာ Bruce Stanton ကကိုတန်းဆိုးကနေဒါနိုင်ငံမှာတရားဝင်နေထိုင်ခွင့်ရပြီးနောက်ပိုင်းမှာနိုင်ငံသားအဖြစ်ခံယူခွင့်ရရှိရေးအတွက်ပါသူ့အနေနဲ့အပြည့်အဝထောက်ခံကြောင်းပြောကြားခဲ့တယ်လို့ကိုတန်းဆိုးလွတ်မြောက်ရေးအတွက်ဦးဆောင်လှူရှားသူတော်တော်တို့မျိုးကကိုအမိုးက VOE ကိုပြောပါတယ
်အမေသူ့လာတဲ့အချိန်မှာဟိုအဲ့ဒီသူ့ကိုလုပ်ပေးတဲ့ Bruce ကြီး Bruce ကအမေသူ့ကိုအဓိကထားပြီးတော့အခုခေါ်တဲ့အဖွဲ့ထဲမှာပါတဲ့လူပေါ့နော်ဒီအောက်လော့တော့ဒုတိယဦးတာအဲ့ဒီဒုဥက္ကဋ္ဌရဲ့စာရရောနောက်ဟိုဒီ Prime Minister ရုံးကနေပြီးတော့ကျွန်တော်ကြည့်ပြန်လဲစာရရရောအဲ့ဒါကတော့ကိုသိဆိုးကိုသူတို့အနေနဲ့ဟိုကူညီပေးနေတယ်လို့ပြောတယ်ဗျာဒါပေမဲ့အဲ့ဒီမှာနှစ်ခုကျွန်တော်ပြောမယ်ဗျာတစ်ခုကကျွန်တော်ကအမေစုလာတဲ့အချိန်မှာဟိုကျွန်တော်တစ်ခုကိစ္စတစ်ခုကြောက်ဖို့ဗျာဟိုထက်ထက်ဝဲဝဲကျွန်တော်လုတ်ခွေရခဲ့တယ်ဗျာအမေစုတို့လာတဲ့အဖွဲ့ကိုချူတယ်ဟာမှာရောနော်အမေစုလိုသွားတယ်လန်ခီးမှာကျွန်တော်လိုက်ပြီးတော့ကားလိုက်မောင်းပူပေးရတဲ့ပုံစံမျိုးကျွန်တော်လုပ်ခဲ့ရတယ်ဗျအမေစုလက်ထဲကိုကျွန်တော်ကိုယ်တိုင်မထည့်နိုင်ပေမဲ့အမေစုလက်ထဲရောက်တယ်ဆိုတဲ့အနေအထားရှိတယ်ဗျကျွန်တော်တို့စားတွေကအဲ့ဒါမျိုးပေါ့ဗျနောက်တစ်ခုကကိုသားစုကိစ္စကိုဒီ Bruce လို့ပါလို့ကကျွန်တော်တို့ဒီ request ကအမေစုနဲ့တွေ့တဲ့အခါကျရင်ဆွေးနွေးပေးဖို့ပြောတဲ့အချိန်မှာအဲသူတို့ဆွေးနွေးရတယ်ဆိုကျွန်တော် response ပြန်လုပ်တယ်ဗျအမေစုနဲ့ဒီတူလာတူမှာပုံမှန် community နဲ့တွေ့ပြီးတဲ့နောက်မှာအဲ့ဒီ Bruce တို့နဲ့ community နဲ့တခါထပ်တွေ့တယ်လေအဲ့ဒီထပ်တွေ့တဲ့အချိန်မှာကျွန်တော်မေးခွေရခဲ့တယ်တော့သူတို့ကပြောတာကအမေစုနဲ့သူတို့ခေါ်တာတော့ The Lady နဲ့သူတို့ဟိုဟာအဲ့ဒီကိစ္စကိုဆွေးနွေးတယ်လို့ပြောတယ်ဗျ
1989ခုနှစ်တုန်းကတနင်္သာရီတိုင်းညမြို့ကနေရန်ကုန်ကိုပြန်တမ်းမဲ့မြမလေးချောင်းပိုင်လင်းပြန်တဲ့ကိုဘန်ကောက်မြို့ကိုပြန်ပြီးဆွတ်သွားခဲ့တဲ့အမှုအတွေ့ထိုင်နိုင်ငံမှာပြစ်ဒဏ်ချခံရပြီးတဲ့နောက်ကိုတန်းဆိုးဟာ1996ခုနှစ်မှာအမေရိကန်ပြည်ထောင်စုကိုပညာတော်တင်အစီအစဉ်နဲ့ရောက်ရှိခဲ့တာဖြစ်ပါတယ်။ဒါပေမဲ့လင်းပြန်ပေးဆွဲခဲ့မှုမှာပါဝင်ခဲ့တဲ့အတွက်နေထိုင်ခွင့်မပေးတာကြောင့်ကနေဒါနိုင်ငံကို2003ခုနှစ်နိုဝင်ဘာလ28ရက်နေ့မှာတွားရောက်ပြီးနိုင်ငံရေးခုလုံခွင့်လျှောက်ထားခဲ့တာပါ။ကနေဒါအစိုးရကလည်းသူ့ကိုတရားဝင်နေထိုင်ခွင့်မပေးဘဲအခုချိန်ထိနားလည်မှုနဲ့သာနေခွင့်ပြုထားခဲ့တာပါ။2015ခုနှစ်ကမြန်မာနိုင်ငံမှာကျင်းပတဲ့အထူးရွေးကောက်ပွဲမှာအနေဒီပါတီအနိုင်ရပြီးတဲ့နောက်ကိုတန်းဆိုးကိုမြန်မာပြည်ပြန်ပို့ဖို့ကနေဒါအစိုးရကစတင်စီစဉ်လာတာမှာလာမယ့်ဇန်နဝါရီ19ရက်နေ့မှာသူ့အမှုအတွက်အမိန့်ချမှတ်မှာမို့ကိုယ်တိုင်လာရောက်ဖို့ကနေဒါနယ်စပ်လုံခြုံရေးဌာနကစင့်ခေါ်စာပေးပို့ထားပါတယ်။အဲ့ဒီစာထဲမှာဇန်နဝါရီ19ရက်နေ့သူ့အမှုအတွက်ဆုံးဖြတ်ချက်ချမှတ်နေရာကိုလာတဲ့အခါသူ့အနေနဲ့တည်ဆောင်လာရမယ့်စာရွက်စာတမ်းစည်းရင်းကိုဖော်ပြထားတာမှာသူ့မှာရှိတဲ့နိုင်ငံကူးလက်မှတ်၊မွေးစည်းရင်း၊ဒါမှမဟုတ်မှတ်ပုံတင်ID passport ရဲ့ဓာတ်ပုံ၄ပုံနှိခိုသူရှိရင်နှိခိုသူအားလုံးရဲ့ဓာတ်ပုံ၄လူမှုဖွံ့ဖြိုးရေးကပ်ပြားလူဝင်မှုကြီးကြပ်ရေးဌာနနဲ့တရားရုံးတို့မှတင်ထားတဲ့စာရွက်စာတမ်းတွေအတနာခံလွာရောက်ဆိုမှုရှိခဲ့ရင်အဲ့ဒီအမှုကိစ္စနဲ့သက်ဆိုင်တဲ့စာရွက်စာတမ်းတွေနဲ့ဝန်ခံချက်စတဲ့စာရွက်စာတမ်းအထောက်အထားတွေသူနဲ့တပါးတည်းတည်ဆောင်လာဖို့ညွှန်ကြားထားပါတယ်။နေဆက်လုံခြုံရေးဌာနကကိုတန်းဆိုးကိုပို့တဲ့စာနဲ့ကနေဒါလွတ်တော်ဥက္ကဋ္ဌနဲ့ဝန်ကြီးချုပ်ရုံးတို့ကသူ့ထံပို့တဲ့စာတွေမှာအသေးပေနှမျိုးကွဲပြားနေကြောင်းကိုလည်းကိုအောင်မိုးကပြောပါတယ
်။ကိုတန်းဆိုးကိစ္စကရတဲ့ဟိုကတတိယအချိန်တွေကနှစ်ခုကွဲနေတယ်ဗျ။တစ်ခုကကိုတန်းဆိုးရတဲ့ information ကတစ်မျိုးဖြစ်နေတယ်လို့ကျွန်တော်တို့ရှိရတဲ့ information ကလည်းတစ်မျိုးဖြစ်နေတယ်ဆိုလိုတာကိုတန်းဆိုးစီပို့တာက border security အဲ့ဒီအဖွဲ့ရှိကပို့လိုက်တာကျွန်တော်တို့ရှိမှရှိတာကကိုသားသူကိစ္စကိုစိတ်ဝင်စားလိုက်လုပ်ပေးနေတယ်ဒီကသူတို့နေမြေခံ MP ရဲ့နောက်ဟိုတို့သူတို့ဖိတ်ကြပြီးတော့လိုက်လုပ်ပေးတယ်ကနေဒါအောက်လော့တော့အမတ်ဒူဥက္ကဋ္ဌရဲ့အဲ့ဒါလေးရှိရရတဲ့ information ကြတော့ positive way ပေါ့နော်ဟိုအကောင့်ဖေကဟိုဟာဒီမျိုးဖြစ်နေတယ်အဲ့ဒါဒီကွဲနေတယ်ဗျ
သူ့မှုအတွက်ဆုံးဖြတ်ချက်ချဖို့တရင်တပတ်တော်မလို့တော့တာမို့အဲ့ဒီဆုံးဖြတ်ချက်ချမဲ့ရက်မှာသူ့ကိုထောက်ခံကြောင်းပြသတဲ့အနေနဲ့သူ့လူမျိုးရေးလှှရှားနေသူတွေစုပြီးတွားကြဖို့စီစဉ်နေကြောင်းလဲကိုအောင်မိုးကပြောပါတယ်
။က ခုကျွန်တော် organize လုပ်နေတယ်အဲဒီမှာလာနေတဲ့လူမှန်တည်းများကျွန်တော်ခေါ်ထားတယ်တကယ်ချင်းတော်တော်များများပေါ့ကျွန်တော်ဆန္ဒပြောင်းမှာတော့မဟုတ်ဘူးကျွန်တော်တို့အနေနဲ့ဟိုပါပေါ့ဟိုနောက်ဆုံးဟိုဒီကိုတန်းစုတယောက်တည်းမဟုတ်ဘူးပေါ့ဗျာကျွန်တော်တို့အကုန်လုံးကသူနောက်မှာရှိတယ်ပေါ့အဲ့လိုမျိုးကျွန်တော်တို့ကဒီကလေးတွေအစိုးရကိုပြချင်တယ်ပုံစံပေါ့တော့တောက်စုဘူးတွေပါတယ်လို့ရှိမှာပေါ့ကျွန်တော်တို့အထဲမှာသူတို့သူရဲ့အဲ့ဒီတရားစီရင်မှုကိုကျွန်တော်တို့ကြားနာဖွယ်ရမလားကျွန်တော်တို့ကိုယ်တိုင်နားထောင်ဖွယ်ရမလားအဲ့လိုမျိုးပေါ့နောက်တစ်ခုကသူ့ကိုကျွန်တော်တို့တယောက်တည်းမထားဘူးကျွန်တော်တို့ကအကုန်လုံးကသူရဲ့ case နဲ့ပါတယ်လို့ဆိုရည်ရဟာရှိတယ်ဆိုတာပြမယ်ဆိုတဲ့ပုံစံလေးလုပ်ထားတယ်ဗျအဲ့ဒီရုံးကိုကျွန်တော်အပါအဝင်ပင်မများမနေတဲ့လူတွေတွားကြမယ်အများကြီးပဲကျွန်တော်မခေါ်ဘူးဗျတကယ်တော့လာရှိတဲ့လူတွေအများကြီးတကယ်ဟိုဘယ်လိုပြောမလဲဗျအခြေအနေအခြေကအကုန်လုံးကျွန်တော်ခြေကြည့်တာကအဲ့ဒါတရားရုံးမဟုတ်ဘူးဗျထောက်ပြီးဆိုတော့အဲသူတို့ဖျားတဲ့ဘာကိစ္စနဲ့အဲ့လိုခေါ်လဲဆိုတော့ကျွန်တော်လည်းမပြောတတ်ဘူးဟိုအကောက်ဆုတ်လဲပြောလဲသူတို့အဆိုးဆုတ်လဲကျင်ရှင်ထားတယ်ဆိုတဲ့ပုံစံနဲ့ကျွန်တော်တို့ကလူရင်းထက်ကလူတွေပဲအဲရောက်အောင်လာဖို့အဲ့လိုပေါ့နောက်ကျွန်တော်တို့အခုလုံးအဲ့ဒီတရားခွင့်တဲ့ကိုသူတရားစီရင်ခြေပညာချမယ်အဲ့ဒီတဲ့ကိုတောင်းဝင်ဖို့အဲ့ဒါတွေကိုတော့စီစဉ်ထားတယ်ဗ
ျကိုတန်းဆွေရဲ့အမှုအတွက်စီရင်ချက်ချဖို့ကနေဒါနေဇဒေတာလုံခြုံရေးဌာနကစင့်ခေါ်ထားတဲ့နေရာဟာအကျဉ်းထောင်နေရာဖြစ်နေတယ်လို့ဆိုပါတယ်ကိုတန်းဆွေဌာနနေဇလုံခြုံရေးဌာနကပေးပို့တဲ့စာနဲ့လွတ်တော်အမတ်ရုံးတို့ကပေးပို့တဲ့စာနှစ်ခုမှာကွာခြားချက်တွေရှိနေတာကြောင့်ဇွန်လ19ရက်နေ့မှာဘလို့ဆုံးဖြတ်ချက်မျိုးဖြစ်မယ်ဆိုတာကတော့အတိအကျမသိရသေးပဲဖြစ်နေပါတယ်ခင်ဗျ